စကိုင်းတိုင်းစလင်းကြီးမြို့နယ်ကညောင်မင်းကြီးကျေးရွာမှာဇွန်လ9ရက်ပြီးခဲ့တဲ့တောက်ကြနေတုန်းကရွာရဲစခန်းဝင်ရောက်တိုက်ခိုက်ခံရပြီးဒီကနေ့မှာစစ်ကောင်စီကလေကြောင်းကပစ်ခတ်တာတွေရှိခဲ့တယ်လို့စလင်းကြီးဒေသခံတူကပြောပါတယ
်ဒီညောင်မင်းရဲစခန်းကိုစခန်းသိမ်းဝဲလို့တော့စကားစရေးနေတော့စကားစရေးနေတော့တဲ့အခါမှာဒီ MIRI ဖိုင်းနဲ့ဇာပစ်ပစ်ကူနော်လေကြောင်းပစ်ကူပစ်ပြီးတဲ့နောက်ပိုင်းမှာဒီမမခအနေနဲ့မောင်ဟာအနေနဲ့ဆင့်ပေါ့နော်ကျွန်တော်မျိုးကိုကူပြီးတော့ဟုတ်လားမရှိနဲ့အမှုသွားတယ်ပေါ့ဟိုစခန်းသိမ်းဝဲကလည်း10ရောက်လောက်ကြာတယ်လို့ကျွန်တော်သိရတယ်ဒီပြည်သူ့ကော်မတီတစ်ဖွဲ့မာမိတ်တပေါင်းသူကလည်း10ရောက်ကြာတယ်လို့သိရတယ်ပေါ့နော
်လေကြောင်းကနေပစ်ခတ်လို့ဒေသခံ2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားထိတွေ့မှုတွေရှိခဲ့ပြီးနောက်တနေ့မှာပဲညောင်မင်းကြီးရွာထဲမှာစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်နေထိုင်နေတယ်လို့လည်းသိရပါဗျ။အဲ့ဒီနေ့ကစပြီးဒီကနေ့ဇွန်လ16ရက်နေ့အထိရွာထဲကနေအိမ်တွေမိရှုခံနေရပြီးဒေသခံတွေလည်းအိမ်မပြန်ရဲကြတဲ့အခြေအနေမှာရှိနေပါဗျ။ဇွန်လ10ရက်နေ့မှာရွာထဲကနေအိမ်တွေမိရှုခံခဲ့ရတယ်လို့မေလ31ရက်နေ့တုန်းကစစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့စလင်းကြီးမျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ကိုဗန့်ကြီးလည်းတက်ဖြတ်ခံခဲ့ရတယ်လို့ပြည်သူ့မှပြည်သူတို့ပရိုက်တာအဖွဲ့ဝင်တူကပြောပါတယ
်။အဲဒီဆယ်ရက်နေ့မှာပဲပေါ့နော်။လူတယောက်ကိုစစ်ကောင်စီရဲ့ဆက်တက်ဖြတ်ထားခဲ့တယ်။ဒီပကဖအဖွဲ့ဝင်ပေါ့လေ။ကိုဗန့်ကြီးကအခုဒီလက်ရှိမှာအခါရမဟုတ်ပေမဲ့အဲလွန်ခဲ့တဲ့မေလ31ရက်နေ့မှာဖမ်းဆီးခေါ်ဆောင်ခြင်းခံရပြီးတော့ရောင်မီးစခန်းသိမ်းပွဲနောက်တည့်ရပေါ့နော်။ဆယ်ရက်နေ့မှာစစ်ကောင်စီရဲ့ရဲစက်တက်ဖြတ်ထားခြင်းကိုခံခဲ့ရတယ်။အဲ့ဒါအပြင်ကျွန်တော်တို့စစ်ကောင်စီကဒီပြင်ရက်ကွက်ရှုတ်ရဲဆိုရင်ကိုယ့်ရက်ကွက်ကိုခဏတချို့ပေါ့နော်ပစ္စည်းယူလို့ဟိုသွားတဲ့ပြည်သူ၁၀ယောက်ထက်မနည်းပေါ့နော်။အဖက်ကလည်းရှိတယ်လို့ကင်းသမားတယောက်ကတော့30ပတ်ချလဲလူငယ်တယောက်လည်းပြစ်ဒဏ်ချင်းခံခဲ့ရတယ်။၁၄ရက်နေ့နေ့အင်းကအသက်ခံရတဲ့အခါမှာ၁၄ရက်နေ့ညအထိကိုအလောင်းကတော့ကောက်လို့မရဘူးဆိုတဲ့အခြေအနေရှိရှိတယ်ပေါ့နော်။
စစ်ကောင်စီတပ်ဖွဲ့ဝင်တွေရွာထဲဝင်နေပြီးရွာထဲကနေအိမ်တချို့ကိုမိရှို့တာတွေကြောင့်ညောင်မင်းကြီးဒေသခံတွေရွာလုံးကျွထွက်ပြေးနေကြရတယ်လို့ရွာနီးစပ်မှာနေထိုင်သူတွေပါထွက်ပြေးနေရတယ်လို့ကုညီနေသူတွေကပြောပါတယ်စစ်ဆောင်သူဦးရေက8500ဝန်းကျင်မှာရှိနေပါတယ်တချို့ကရွာလဲကွင်းတွေထဲမှာဖြစ်တယ်လို့နေရတဲ့အခြေအနေရှိတယ်လို့ဒီလိုစစ်ဆောင်တွေကိုကုညီပေးနေတဲ့အညာဖြစ်တိုင်းထောင်လေးများအဖွဲ့တာဝန်ရှိသူတွေကပြောပါတယ
်စစ်ဆောင်တွေကတော့ဒီအော်လာတော့ချင်းနေတာသူတို့ကလည်းဒုမီတိုင်းကြီးပြေးလာတာဆိုတော့ကြောက်အခုဆိုလို့ရှိရင်တော်တော်လေးရက်ကရှည်လာပြီပေါ့အဲ့ညမှာကျွန်တော်စားရေးတောက်တာအတွက်လည်းအဲချို့ဆိုင်ခက်ခဲဖြစ်နေရပေါ့နော်ဒီဟိုစစ်ဆောင်စခန်းနေမှာမဟုတ်ဘဲနဲ့ဒီတန်းတိုင်းဒီလေခွင့်မြင့်နေမှာတွားရောက်နေတဲ့သူတွေဆိုလို့ရှိရင်ပို့ဆိုးတာပေါ့ဗျာဒီဟိုစားရေးတောက်တာအတွက်ခက်ခဲဖြစ်နေကြတယ်မိုးရွာရင်လည်းဒီမုန်းမလုံတဲ့အတွက်ကြောင့်မလို့ဒီလေခွင့်မြင့်မှာနေရတဲ့အတွက်ကြောင့်ဟိုခက်ခဲရတော့ဖြစ်နေရဗျဟုတ်
စကိုင်းတိုင်းမူရွာကနေညောင်မင်းကြီးစီကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဇွန်လ၁ရက်နေ့ကတည်းကရေချောင်းကတဆင့်အသွားအပြန်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအချိန်ကတည်းကဒေသခံတချို့ဟာရွာတွေထဲမှာမနေရတော့ပဲဘေးလွတ်ရာကိုထွက်ပြေးနေကြတာပါ။တိုက်ပွဲတွေမရှိပေမဲ့လည်းရွာထဲမှာမီးရှို့ခံရတာတွေကတော့ဒီကနေ့ဇွန်လ16ရက်နေ့အထိဆက်ပြီးတော့ရှိနေတာကြောင့်ဒေသခံတွေအိမ်ပြန်ဖို့ခက်ခဲနေကြပါရဲ့ရှင်။